နှစ်ပေါင်း60အတွင်းဂျပန်နိုင်ငံကိုအပြင်းထန်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့စူပါမုန်တိုင်းလို့တင်စားခေါ်ကြတဲ့ဟာဂီရစ်စ်မုန်တိုင်းတန်ကိုအပြင်းထန်ဆုံးခံလိုက်ရတာကတော့ချီပါရီတာဖြစ်တယ်လို့တိုကျိုမြို့မှာနေထိုင်တဲ့မြန်မာနိုင်ငံသားတို့က VOA ကိုပြောပါတယ်မုန်တိုင်းဝင်တိုက်သွားတဲ့အချိန်လေးလူအသေးအပြောက်အပျက်စီးစားတိုင်းနဲ့ပတ်သက်လို့မုန်တိုင်းအချိန်လေးကိုမပြတ်ဆောင်ကြည့်နေတဲ့တိုကျိုမြို့ကစားသောက်ဆိုင်ပိုင်ရှင်ဦးထွန်းဝေကိုမေးမြန်းကြည့်ရမှာသူကအခုလို့စပြောပါလေ
ချီပါအချိန်အလုံးပါပဲအရင်ကမုန်တိုင်းမှတ်စဉ်18ဆိုတာရှိပါတယ်အဲဒီမုန်တိုင်းမှတ်စဉ်18ကအခုလက်ရှိချီပါရဲ့မြို့တဝက်ကျော်ကိုဝါမြို့ကျင်းခံပါတယ်ဟိုအိမ်ကောင်မိုးတွေတွင်းနေအိမ်တွေလုံးလိုက်ပါသွားတယ်ရှိပါတယ်မနေ့ကတိုက်တဲ့မုန်တိုင်းမှတ်19မှာလည်းအဲ့နေရာကိုပဲပို့ပြပြီးတော့ပြန်တိုက်ခိုက်တော့တွေ့ရပါတယ်အဲ့တော့အဲ့နေရာအခုကမြေကြီးပြတ်ပြီးတော့ဟိုကင်စင်းလုပ်ငန်းတွေဖြစ်တာဆိုတော့ရက်ဆိုင်ကမြင်နေရပါတယ်ဥပမာရေကြီးကြီးတာတွေတွေ့နေရတယ်တော်တော်လေးကိုဂျပန်ဆိုအနေနဲ့ဆက်ဆက်ကြီးအများကြီးတွေ့ရတယ်။နောက်ပြီးတော့တိုကျိုအေရီးယားဘက်မှာလည်းပဲ Family Mart ဆိုဟာလောဆောလို့ဗမာတွေတော်တော်များများအဝယ်များတဲ့24နာရီဆိုင်တွေမှာလည်းကြီးပြတ်တာတို့စားပြတ်တွေပြတ်တာတို့ကြောက်ရပါတယ်။တချို့တိုကျိုအေရီးယားပြင်ပဘက်ကကွန်မြူနီတော်တော်များများစားသောက်ဆိုင်ကွန်မြူနီတွေကအကုန်လုံးစနေနေ့ညမှာလုံးဝပိတ်ထားပါလေ
။ဟုတ်ကဲ့။အဲ့လောက်ဆိုးနေတော့လူအသေးပြောက်ရှိလားခင်ဗျ
။ဒီချီပါဘက်မှာကိုင်းကားမောက်ပြီးတော့တူးသေးတယ်။အဲကားတော့ပါလာတဲ့သူ့ရဲ့မိသားစုကလေး၃ယောက်ကလည်းပဲလွတ်သွားပြီမဲ့ဒီဆေးဝင်ရေးဖို့တည်နေတယ်။သူကားမောက်တဲ့လူကတော့မိသားစုကြလို့ဆုံးသွားတယ်ကျွန်တော်။နောက်ပြီးတော့ဟိုဖူကူရှိမာဘက်မှာကျွန်တော်ဆုံးရတာ။ဟိုဖူကူရှိမာမြို့တဝက်ကျော်ရေလွှမ်းသွားပါတယ်။ရေလွှမ်းသွားပြီးတော့ဆယ်ပြည်ထက်ရှိတဲ့ဒဏ်ကြီးရတက်လာတဲ့ကြီးရ။အမှန်တမ်းကကြံခံလိလိပေါ့နော်။ကြီးရတဲ့လူကအဲကိုရားရတာ။ကြီးရတော့ပြင်းပါတယ်တနအိမ်မှန်198မှာနဲ့တိုက်တယ်မုံတိုင်းလေချမ်းနေကြောင်ပါလာတဲ့ပင်လေကြီးတွေရက်ွက်တွေဝင်နေသူနေအိမ်တွေပါအကုန်လုံးဝင်ရောက်လာပါဒါကိုလည်းသူဂျပန်တပ်မတော်ရိုင်းနေနဲ့ကဲတာတွေကိုမြင်တွေ့နေရပါတယ
်ဆိုတော့အိမ်တွေပြိုလဲတက်စီဆုံးရှုံးတာတွေရောရှိမှာပေါ့နော
်ဒီပြိုတာကတော့ကျွန်တော်တို့ဂိုမဆံဘက်မှာမနေ့က TV ထဲမှာဖတ်ပါလေလူ9ယောက်လောက်ပြောက်ဆုံးပြီးတော့အဲ့နားမှာနေလူ20လောက်ကလုံးဝရှာမတူဆိုပြီးတရင်ထက်လာပါလား။တက်တိုင်းနေလဲပါတယ်။အင်းဒီလဲကိုလိုအဲ့မြစ်ထဲကိုပါလာလဲရှိတယ်။နောက်ပြီးတော့ကျွန်တော်မီယာကိကံဘက်မှာပေါ့နော်။အရင်တော့ပြန်ခုနှစ်တည်းမှာနေရှိတဲ့ဆူနာမီဝင်နဲ့ငလျင်လှုပ်ခဲ့တဲ့နေရာကိုပြောတာပါ။အခုအိမ်ပေါ်ကနေကဲပါကဲပါဆိုပြီးရဟန်းကိုအခုညီတောင်းနေအိမ်ထဲမှာကျန်နေတဲ့လူတွေလည်းတွေ့ရပါလား။အဲ့ဒါကတော့လက်ရှိမီယာကိကံဘောင်ကြီးကတော့လုံးဝမကြသေးပါဘူး။အင်းဒီရေးတဲ့မျိုးပါသွားတယ်ရှိသလိုကားတွေလည်းရေးတဲ့မျိုးပါသွားတယ်တွေ့နေရပါတယ်တက်တိုင်းလည်းအလီလီလဲတာတွေ့ပါတယ
်တိုကျိုမျိုးအခုနောက်ဆုံးအချိန်တွေကမိုးရွာနေတော့မှလားဘလို့အချိန်တွေမြင်နေရလဲ
တိုကျိုမျိုးဒီမိုးအုပ်နေတယ်ဗျမိုးကတိတ်သွားပြီမိုးလုံးဝမရွာတော့ဘူးဒါပေမဲ့အရေးပေါ်ဘယ်နေကြေးလေးလုပ်ငန်းတွေကိုဖွင့်ပြီးတော့သူကဘောလန်ဒီယာအုပ်စုကပါဝင်ကူညီဖို့ဂျပန်အစိုးရသူ့နိုင်ငံသားတွေအကုန်လုံးကိုတိုက်တွန်းထားပါခင်ဗျာ
ဆိုတော့ဘူမုံတိုင်းကအခုအချိန်မှာဘယ်ရောက်နေပြီတည်ရလဲ
သူချင်းမမုံနဲ့တူတူမျိုးကနေပြီးတော့ထွက်သွားပြီးမြေပုံရပြောမယ်ဆိုရင်ပင်လယ်ဘက်ကိုဘိုးပြီးပင်လယ်ဘက်ကိုပြန်ထွက်သွားတယ်လို့ဒီ TV မှာတရှိဖော်ပြနေပါတယ်ဆိုတ
ာဟုတ်ကဲ့တိုင်ဖုန်းမုံတိုင်းမလာခင်မှာဂျပန်အစိုးရနေပြီးတော့မုံတိုင်းနဲ့ပတ်သက်ပြီးတော့ဘယ်လိုကြိုတင်ပြင်ဆင်မှုတွေလုပ်တာသတိထားမိပါလဲ
မုံတိုင်းနဲ့ပတ်သက်ပြီးတော့မုံတိုင်းမလာခင်တပတ်လိုကစပြီးတော့မြို့နယ်တိုင်းအတိအကျမှာအစည်းအဝေးကြီးခေါ်ပြီးမုံတိုင်းပြင်ဆင်ရေးအတွက်ပါရီလုံးမယ်ပါရီလုံးမယ်ဆိုပြီးတော့သူစီမံကိန်းတွေချပါတယ်တက်မလို့သားတွေတော့ပြည်သူရဲတွေမိကြဝန်နှန်းနေတာ2000ကျော်လောက်ပုံတိုင်းမတိုင်ခင်ကဘလူးကူညီမဲ့ကျောင်းတွေဖွင့်ထားတယ်မြို့နယ်ပဲရက်ွက်တိုင်နေရာတိုင်းမှာကျောင်း10ကျောင်းနဲ့9ကျောင်းအထက်အကုန်လုံးပုံတိုင်းတို့ကခံစားနေရလို့ပြောဖို့နားခုဖို့ဆိုပြီးဖွင့်ပေးထားပါတယ်ကျောင
်းပုံတိုင်းကြမယ်ဆိုတဲ့အချိန်မှာမြန်မာတန်ရုံးကလည်းဟာလာအကူအညီပေးမယ်ဆိုတော့တတိပေးချက်ထုတ်ပြန်တာတွေ့ရပါတယ်အဲ့တော့မြန်မာနိုင်ငံသားတွေအနေနဲ့ကဒီမြန်မာတန်ရုံးကနေအကူအညီဟိုရရှိနေပါသလား
တန်ရုံးကမြန်မာနိုင်ငံသားတွေကအကူအညီရရှိရဆိုတော့အခုတည်းကတော့ဘာမှမကြားသေးဘူးကျွန်တော်မနေ့ကဒီပဲချင်းကြီးကပိုင်းမှာတရားဒုက္ခရောက်လို့အကူအညီလမ်းတော့တန်ရုံးကဘယ်သူမှဖုံးပြန်မဖြစ်ဘူးခင်ဗျအဲ့ဒါနီးစပ်ရာကိုခေါ်ပြီးပဲအကူအညီလမ်းပေးလိုက်ရပါခင်ဗျ